ကချင်ပြည်နယ်ဗမော်မြို့မှာလေစိတ်အပါဝင်အချက်အချာကျတဲ့နေရာတချို့ကို KIA နဲ့ပူးပေါင်းတပ်တွေကထိန်းချုပ်ထားလိုက်နိုင်ပြီးတော့ဒီကနေ့အထိနှစ်ဖက်တိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပါဗျ။တချိန်တည်းမှာပဲကချင်ပြည်နယ်နဲ့ကလျက်စကိုင်းတိုင်းဘက်မှာလည်းတိုက်ပွဲတွေပြင်းထန်နေတယ်လို့ KIA ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ်။ဗမော်မြို့ကနောက်ဆုံးအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကတင်ပြပေးထားပါဗျ။
ရော်ရီမြင့်အရှိတ်ဘတ်ချန်စီရချက်ချာကြတဲ့ကချင်ပြည်နယ်ရဲ့ဒုတိယမြို့တော်ဗမော်မြို့ကိုကယ်ရင်နဲ့ပူပေါင်းတပ်တွေကထိုးစစ်ဆင်နေတာဒီနေ့ဆိုရင်ရက်ပေါင်း55ရက်ရှိလာပြီဖြစ်ပါတယ်ဒီနေ့တိုက်ပွဲချင်းနေတဲ့ပတ်သက်လို့ KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးက VOA ကိုအခုလိုပြောပါတယ
်ဗမော်ဘက်ကတော့ဒီထိုးတွေကတော့မတက်ဘူးခင်ဗျာဒါပေမဲ့ဟိုတိုက်ပွဲကလည်းဆက်ဖြစ်ပါတယ
်စစ်ကောင်စီဘက်ကလည်းနေ့စဉ်လိုလိုလေကြောင်းကဘုံကျဲတိုက်ခိုက်နေပြီးလက်နက်ကြီးနဲ့ drone တွေတုံးပြီးလည်းတုံ့ပြန်တိုက်ခိုက်နေပါတယ်ဒီပိုင်းတွင်အမှတ်9936တန်ချက်ကတက်နဲ့လေစိတ်ကို KIA နဲ့ပူးပေါင်းတပ်တွေကထိန်းချုပ်နိုင်ခဲ့ပြီးတော့တနင်္လာနေ့ကစစ်ဖက်ရေးရာလုံခြုံရေးတပ်ဖွဲ့စရဖစခန်းကိုသိမ်းယူခဲ့ကြောင်းခုလိုဆက်ပြောပါရစေ
။ဒီပုံပုံမျိုးတင်းလာကတော့ဟိုတန်ချက်ကက9936ပေါ့အဲ့ဒါတင်းလာတာရှိပါတယ်။နောက်လေရင်ကိုကြီးကလည်းအလုံးအတီးမဟုတ်တော့လည်းကျွန်တော်ရဲ့လက်ထဲမှာတော့ရောက်နေတဲ့အနေထားဖြစ်ပါတယ်။ဟိုအမြောက်တပ်3666ကတော့ confirm မဖြစ်သေးပါဘူး။မနေ့ညနေပိုင်းကတော့အရင်ကဟိုးစာပေါ့ဆက်ရဖတ်တချံတွေပေါ့အဲ့ဒီရဲ့တချံတွေကိုလည်းတင်းလို့ရပြီလို့တော့ပြောကြတယ်။အဲ့လောက်ပါပဲ
။ဘုံဘုံမြို့မှာတိုက်ပွဲဖြစ်ပွားနေချိန်မှာပဲတနင်္လာနေ့ညနေပိုင်းဖားကန့်မြို့နယ်ဘက်မှာစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့ပြီးတော့တိုက်ပွဲဆက်ဖြစ်ပွားနေတဲ့အကြောင်းဘုံကြီးနော်ဘူးကပြောပါတယ်။
ဟုတ်ကဲ့ဟိုဘာကန်တက်ချင်းချောက်ပဲမှာဒေချောင်းကလည်းဘုံကျဲတက်ခိုက်တယ်ရှိတယ်လို့ပြောတယ်။နောက်ဟိုစကိုင်းဆက်ပဲမှာပေါ့နော်။ရင်းတော်ကြီးဆက်ပဲမှာလည်းလေချောင်းနဲ့လည်းတက်ခိုက်တယ်လို့တော့ပြောတယ်။နောက်မြေပြင်တက်ပွဲလည်းရှိတယ်လို့တော့ပြောတယ်။ဒါပေမဲ့ကျွန်တော်တို့စီမှာသတင်းသိဆုံးတော့ဘာမှမရဘူး။အဲ့ဒါကတော့ဟုတ်ကဲ့
။ဘာကန်ဒေသခံသူကတော့မနေ့ညနေကတက်ခတ်မှုအပါအဝင်ဒီလာတဲ့ဘာကန်ကိုလေချောင်းကဘုံကျဲတာ၅ချိန်ရှိပြီလို့ VOA ကပြောပါတယ
်။ဒီမင်းညညနေ 4:55 မှာဒီဖက်ကန်ကျင်းတမဟာကိုပေါ်တိုင်းချောက်ဘက်ကူဂျက်ဖိုက်တန်ဒီဆောင်တဲ့ဟဲမှုလောက်တော့တာပေါ့ဘယ်နှလုံးလောက်မသိကျဲရောကျဲသွားလဲလူထိခိုက်တော့မရှိဘူးတဲ့ဒီဖက်ကန်တဝိုက်ကိုဘုံကျဲသူတို့ငါးခေါက်ရှိပေါ့ဒီဇန်နဝါရီလထဲမှာ
ဒီလ13ရက်နေ့ကဖက်ကန်မြို့နယ်စံခါရွာဘုံကျဲတိုက်ခိုက်ခံရတဲ့အချိန်အရသာတရာစင်နှီးပါးတည်ဆုံးခဲ့တယ်လို့ဆက်ပြောရတယ်လက်ရှိကချင်ပြည်နယ်နဲ့စကိုင်းတိုင်းတွင်ဖြစ်ပွားနေတဲ့တိုက်ပွဲသတင်းတွေကိုတော့စစ်ကောင်စီဘက်ကထုတ်ပြန်တာမတွေ့ရပါဘူးထိကြိုက်တရားရသည့်ဆုံးတဲ့သတင်းတွေနဲ့ပတ်သက်လို့ VOA နဲ့တီးကြအတီးပြုချက်ရဖို့ကြိုးစားနေပါတယ်။စစ်ကောင်စီနဲ့ KIA ပူးပေါင်းတပ်တွေကြားမှာစကိုင်းတိုင်းအင်ဒိုဘက်မှာလည်းတိုက်ပွဲတွေပြင်းထန်နေတယ်လို့ဖောင်းပြင်ဘက်မှာလည်းဒီအပိုင်းမှာတိုက်ပွဲတွေပြင်းထန်နေတယ်လို့ကချင်တိုင်းသတင်းရက်ကွက်ကပြောပါတယ်ခင်ဗျ။